ကမ္ဘာတဝန်းကလေးစစ်သားအုံပြုမှုနဲ့ပတ်သက်လို့အမေရိကန်ရဲ့တန်ခတ်ရေးယူမှုခံရတဲ့နိုင်ငံစင်းထဲမှာဒီနေ့ထဲမြန်မာနိုင်ငံဟာဆက်ပါဝင်နေပါတယ်။ကလေးစစ်သားအုံပြုမှုဟန်တာရေးဥပဒေ CPSA အရအခုလိုရေးယူဆောင်ရွက်တာဖြစ်ပါတယ်။အကြောင်းစုံကိုဒေါ်လာလာတန်ကတင်ပြပေးရလိမ့်မယ်ခင်ဗျာ
။၂၀၀၈ခုနှစ်ကစတင်အတည်ပြုခဲ့တဲ့ကလေးစစ်သားများအုံပြုမှုဟန်တာရေးဥပဒေအရအမေရိကန်သမ္မတတွေနဲ့စက်တင်ဘာ30ရက်နောက်ဆုံးထားတော်တော်ကိုနှစ်စဉ်တင်သွင်းရတဲ့အစီရင်ခံစာမှာဒီနှစ်လဲကမ္ဘာတစ်ဝှမ်းကလေးစစ်သားများအသုံးပြုတဲ့ကိုယ်နိုင်ငံစီးနှက်မှာမြန်မာနိုင်ငံကိုလည်းထည့်သွင်းထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံကြီးဌာနဒီမိုကရေစီလွတ်ခွင့်ရေးနဲ့အလုပ်သမားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဒန်မဟန်တီကမြန်မာနိုင်ငံကိုဆက်လက်ထည့်သွင်းရခြင်းနဲ့ပတ်သက်လို့အခုလိုပြောပါတယ
်။ In the case of Burma, we acknowledge that the Burmese government and the military have made noticeable progress on their commitment to end recruitment of
မြန်မာနိုင်ငံနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့စစ်တပ်ကကလေးစစ်သားတုံးနေမှုပပျောက်ရေးနဲ့ပတ်သက်လို့တိုးတက်မှုရရှိမဲ့ policy လက်တွေ့အကောင့်ထဲဖော်တဲ့နေရာမှာလိုအပ်နေသေးတာကိုတွေ့ရပါတယ်။မြန်မာစစ်တပ်နဲ့တခြားနေရာတွေမှာကလေးစစ်သားတွေစုဆောင်းနေတာတွေ့ရပါတယ်။တိုးတက်မှုတွေရရှိပေမဲ့ခြုံကြည့်ရင်တော့မြန်မာနိုင်ငံကိုဒီစင်းကနေပယ်ဖျက်ပေးနိုင်ဖို့မဖြစ်နိုင်သေးတာတွေ့ရပါတယ်
။ခုလိုကလေးစစ်သားများအုံပြုတဲ့နိုင်ငံစည်ရင်းဝင်တွေအပေါ်အမေရိကန်ဥပဒေအရစည်ရင်းအထောက်အကူနဲ့စစ်ပစ္စည်းရောင်းဝယ်မှုတွေမှာတန်ခပိတ်ဆို့မှုတွေခံရတာဖြစ်ပါတယ်။သမ္မတဥပမာအင်ဂါနီကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာနိုင်ငံပေါင်း၉နိုင်ငံနဲ့ရဝမ်ဒါ၊ဆိုမာလီယာနဲ့ယီမန်တို့ကိုတန်ခပိတ်ဆို့မှုကနေကင်းလွတ်ခွင့်ပေးထားပြီးအလေအာဖရိကနိုင်ငံနဲ့ကွန်ဂိုနိုင်ငံအပြင်တောင်ဆူဒန်နိုင်ငံတို့ကိုတော့တစ်စိတ်တစ်ပိုင်းအားဖြင့်ကင်းလွတ်ခွင့်ပေးထားပါတယ်။မြန်မာ၊ဆီးရီးယားနဲ့ဆူဒန်တို့ကိုတော့စည်ရင်းနဲ့မှထည့်သွင်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံကိုစစ်တပိုင်းအားဖြင့်ကင်းလွတ်ခွင့်မပေးနိုင်ရတဲ့အကြောင်းကိုမစ္စတာမိုဟန်တီက
Partial waivers are determined within internal deliberations based on the number of different security assistance accounts we have in any particular country and when possible and when we believe the country has made
နိုင်ငံတွေကိုပေးတဲ့နေရာမှာတချို့ကိုကလေးစစ်သားတွေအသုံးပြမှုအဥပဒေအရကန့်သတ်တာတွေရှိပါတယ်နိုင်ငံတကာနိုင်ငံအနေနဲ့တိုးတက်မှုရရှိထားတယ်လို့ကျွန်တော်တို့သုံးသပ်ရင်တစိတ်တစ်ပိုင်းကင်းလွတ်ခွင့်နေပေးဖို့စဉ်းစားထားပါတယ်။ဒီနေရာမှာတော့စီစစ်ပြီးတော့မြန်မာနိုင်ငံကိုမပေးနိုင်သေးဘူးလို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်
။မြန်မာအစိုးရအနေနဲ့ကလေးစစ်သားများအသုံးပြုမှုပပျောက်ရေးအတွက်2012ခုကကုလသမဂ္ဂနဲ့မြန်မာအစိုးရကြားသဘောတူညီမှုအရကလေးစစ်သားများအသုံးပြုမှုဟန်တာရေးကိုလှုပ်ဆောင်ခဲ့ပြီးပြီးခဲ့တဲ့သတင်းပတ်ကပဲမြန်မာတပ်မတော်ကနေကလေးစစ်သား109ဦးတို့ကိုလွှတ်ပေးခဲ့တာဖြစ်ပါတယ်။ဒါပြင်စီမံချက်အကောင့်ထဲစတင်ပေါ်ခဲ့ပြီးနောက်ပိုင်းမှာစုစုပေါင်းကလေးစစ်သား482ဦးကိုလွှတ်ပေးခဲ့တာလည်းဖြစ်ပါတယ်။ခုလိုတိုးတက်တဲ့ခြေလှမ်းတွေနဲ့ပတ်သက်လို့အမေရိကန်ကကြိုဆိုတဲ့အကြောင်းမစ္စတာမဟန်တီကပြောပါတယ
်။ And a number of positive steps as you mentioned have been taken and certainly for those children affected they're very positive steps.
ဒီခြေလှမ်းတွေကကောင်းတဲ့ခြေလှမ်းတွေပါ။ကျွန်တော်တို့ကြိုဆိုပါတယ်။အထူးသဖြင့်ကုလသမဂ္ဂနဲ့ပြည်တွင်းမှာညှိနှိုင်းပြီးတော့ကလေးစစ်သားတွေအသုံးပြမှုကိုဟန်တာတဲ့စီမံချက်ကိုလိုက်နာဖို့ကြိုးပမ်းမှုတွေပါမကြသေးခင်ကကလေးစစ်သားတွေပြန်လွတ်ပေးခဲ့တာလည်းပါဝင်ပါတယ
်မြန်မာနိုင်ငံမှာကလေးစစ်သားအသုံးပြမှုမှာမြန်မာတပ်မတော်သားမကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ DKBA KNU ကချင်လွတ်မြောက်ရေးတပ် KIA ရှမ်း SSC တောင်ပိုင်းနဲ့ UWSAW စသဖြင့်တို့လည်းပါဝင်နေတာဖြစ်တဲ့အတွက်ကြောင့်ကလေးစစ်သားများအသုံးပြမှုပပျောက်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂအပြင်အမေရိကန်ပြည်ထောင်စုကလည်းမြန်မာအစိုးရနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဌာနကပြောပါတယ်ရှင်